မြန်မာနိုင်ငံရဲ့လက်ရှိဖြစ်နေတဲ့နိုင်ငံရေးခြေအနေနဲ့ကပ်ညီဖို့အတွက်မွန်တိုင်းရင်းသားခေါင်းဆောင်တွေက2010ခုနှစ်မှာမြန်မာစစ်ဆိုးရွားကကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးပါတီတစ်ခုဖွဲ့စည်းနိုင်ဖို့အတွက်ဆွေးနွေးနေကြပါပြီ။အရင်ကမွန်တိုင်းရင်းသားတွေကြားဖွဲ့စည်းခဲ့ကြတဲ့လက်နက်ကိုင်ဖွဲ့စည်းတွေနိုင်ငံရေးပါတီတွေနဲ့မတူတဲ့လမ်းစဉ်ကိုကျင့်သုံးသွားမယ်လို့အခုပါတီဖွဲ့စည်းကြမဲ့မွန်တိုင်းရင်းသားခေါင်းဆောင်တွေကပြောနေကြပါတယ်။ကိုသိန်းထိုင်ဦးကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ဒေါက်ကင်စိုးဝင်းခင်ဗျာ။မွန်ပြည်သက်ပါတီမှာအရင်တော့ဘိုးကော်မတီဖြစ်တာဝန်ယူခဲ့တဲ့နိုင်တရားနိုင်စိုးမြင့်တို့နဲ့အတူတခြားဒေသဒီဒီမှာရှိတဲ့ခေါင်းဆောင်တွေစုစုပေါင်း15ယောက်ပူးပေါင်းပြီးပါတီဖွဲ့စည်းရေးအမှုဆောင်ဖွဲ့ကိုဖွဲ့စည်းထားတဲ့အကြောင်းဒီအမှုဆောင်ဖွဲ့မှာပါဝင်တဲ့နိုင်အောင်မိုးကပြောပြပါတယ
်မွန်ပြည်သက်ပါတီကအနာယူထားတဲ့ရဲဘော်ဟောင်းတွေလူကြီးပိုင်းတဲ့ရဲဘော်ဟောင်းတွေပါလေမြေအရပါတယ်နောက်ပြီးတော့အရင်ကမွန်ပြည်သက်ဒီမိုကရေစီကလူဟောင်းတွေပါတယ်အစိုးရဖွဲ့ဒေသလိုက်ရှိတဲ့အစိုးရဖွဲ့တွေကခေါင်းဆောင်တွေပါတယ
်တယ်လီဖုန်းလိုင်းခဲခဲကြောင့်နိုင်အောင်မိုးရဲ့ရှင်းပြချက်တချို့မသေးမကွယ်ဖြစ်နေရတာပါဒီလိုနိုင်ငံရေးပါတီတွေဖွဲ့စည်းတည်ထောင်မှုစီစဉ်ထားတယ်ဆိုပေမဲ့အဖွဲ့အစည်းနာမည်ဗာပေးမယ်ဆိုတော့ဆုံးဖြတ်ချက်ကိုတော့မွန်ခေါင်းဆောင်တွေမချမှတ်ရသေးပါဘူးပါတီကျင့်သုံးမဲ့မူဝါဒတွေနဲ့ပတ်သက်လို့လည်းနိုင်အောင်မိုးကအခုလိုချမ်းမြေရှင်းပြပါတယ
်လမ်းစဉ်နေနဲ့ကပါလဲဆိုတော့ဒီချာမူဝါဒကျင့်သုံးဖို့ဒါအဖွဲ့အစည်းနဲ့မှပဋိပက္ခမဖြစ်အောင်လူပြည်လေးစင်တကားမျိုးပါလေအဲလိုစဉ်းစားထားကြဆွေးနွေးထားကြတယ်ဒါပတ်အတိုးအရလည်းဖားမှာမဟုတ်ဘူးအဥပဒေရကအမှားရင်းဖြစ်ခဲ့ပြီးရှိတာထောက်ပြမယ်တင်ပြမယ်ဒါအဲ့ဒီသဘောမျိုးပါလေဒါတော့အဲ့ဒီလမ်းစဉ်နဲ့ကိုက်ရအောင်အဲတကားရဲ့မူလာဒနဲ့ကိုက်ရအောင်မမေရရရမယ
်အခုအချိန်ထိတော့တိတိကျကျမြန်မာအနာပိုင်တွေနဲ့ဆက်သွယ်တာမျိုးတွေမရှိသေးဘူးလို့နေအောင်မိုးကပြောပါတယ်အခုမွန်တိုင်းသားခေါင်းဆောင်တွေဖွဲ့စည်းမဲ့နိုင်ငံရေးပါတီဟာအရင်တော့မွန်ပြည်သက်ပါတီမှာဦးစီးဦးဆောင်လုပ်ခဲ့သူတွေနဲ့ဖွဲ့စည်းမှာဖြစ်ပေမဲ့မွန်ပြည်သက်ပါတီနဲ့မသက်ဆိုင်သလိုတခြားမွန်တိုင်းသားဖွဲ့တွေတည်းလည်းသက်ဆိုင်မှုမရှိဘူးလို့နေအောင်မိုးကပြောပါတယ
်အလားတူမူဝါဒအဖြစ်ပါလေမွန်ပြည်သက်ပါတီကလည်းအလားတူမူဝါဒလည်းမယူဘူးမွန်မြဒဒီမိုကရေစီရဲ့လမ်းစဉ်မူဝါဒကိုလည်းမယူဘူး။ပါတီခက်ဒီခါနဲ့စောင့်ကြည့်တဲ့မူဝါဒကိုကျွန်တော်တို့အဲစမှတ်မယ်။အဲတိုင်းရင်းသားအားလုံးအဲတန်းလူညီမျှဖို့ဆိုတဲ့အချက်ရဲ့။နောက်ဒီမိုကရေစီပုံမှန်ကတိုးတက်လာဖို့အချက်ရဲ့။အဲနောက်ပြီးတော့အဲလူခွင့်ရင်းနဲ့ပတ်သက်လာမယ့်အချက်ရဲ့။တိုင်းပြည်နဲ့လူမျိုးမလူမျိုးတော့ရတိုင်းငါအလုံးတော့ရဒီလိုဆိုတော့ပုံကအကျိုးဆောင်ရမယ်အောင်ဆိုပြီးတော့ချုံစားပြီးတော့လောက်သွားမှာပေါ့လေ
အခုမွန်တိုင်းသားခေါင်းဆောင်တွေဖွဲ့စည်းတည်ထောင်မဲ့နိုင်ငံရေးပါတီက2010ခုနှစ်ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းတည်ထောင်တာဖြစ်ပေမဲ့လည်းရွေးကောက်ပွဲမှာပါဝင်မယ်မပါဝင်ဘူးအတိအကျမဆုံးဖြတ်ရသေးဘူးလို့နိုင်အောင်မိုးကပြောပါတယ်မြန်မာစီအစိုးရဘက်ကနိုင်ငံရေးပါတီတွေဖွဲ့စည်းခွင့်နောက်ရွေးကောက်ပွဲနဲ့ပတ်သက်တဲ့စီမံစည်းကမ်းတွေထုတ်ပြန်ကြေညာတဲ့အထိစောင့်သွားမယ်လို့လည်းသူကပြောဆိုသွားပါတယ်ခင်ဗျာ